းဆောင်ညွှန်ကြားရေးမှူးအစင်းနဲ့ဌာနဆိုင်ရာအစိုးရဝန်ထမ်းအရာရှိကြီးတွေအနေနဲ့စီးပွားရေးလုပ်ငန်းကြီးတွေမှာပါဝင်ပတ်သက်တာရှိရင်သမဏကိုအတိပေးပြီးခွင့်ပြုချက်ယူရမယ်ဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျမအိမ်တနာထွန်းပါ။စစ်ကမ်းအာဏာပိုင်နဲ့အကခွန်ဌာနဦးဆောင်ညွှန်ကြားရေးမှူးနှစ်ဦးဟာစစ်တပ်ပိုင်ဦးပိုင်ကုမ္ပဏီရဲ့ဒါရိုက်တာအဖွဲ့ဝင်တွေဖြစ်နေတယ်ဆိုတာသတင်းတွေမှာဖော်ပြရေးသားလာကြတဲ့နောက်တက်ထွက်အစိုးရအရာရှိကြီးတွေအနေနဲ့စီးပွားရေးလုပ်ငန်းတွေမှာပါဝင်ပတ်သက်နေတာပြီးအပေါ်အတော်လေးနေကုန်ဖြစ်နေပါတယ်။အများပြည်သူတန်တရားကင်းရှင်းစေဖို့အတွက်ဦးဆောင်ညွှန်ကြားရေးမှူးအဆင့်အစိုးရအရာရှိကြီးတွေအနေနဲ့ဒီလိုစီးပွားရေးလုပ်ငန်းတွေမှာပါဝင်ပတ်သက်တာရှိရင်နိုင်ငံတော်သမ္မတကိုတင်ပြပြီးခွင့်ပြုချက်ယူရမယ်လို့သမ္မတရုံးပြောခွင့်ရသူဦးစောထီကပြောသွားပါတယ်
။ဒီကျွန်တော်တို့အစိုးရရဲ့ဝန်ကြီးဌာနဌာနဆိုင်ရာတွေရဲ့အကြီးအကဲတွေဖြစ်တဲ့ညွှန်ကြားမှုချုပ်တွေဦးဆောင်ညွှန်ကြားမှုပေါ့နော် DDMG တွေကဘယ်သူကခန့်ရလဲဆိုနိုင်ငံတော်သမ္မတကတိုက်ခန့်ရပါလား။ဒီပုဂ္ဂိုလ်တွေနဲ့သူတို့စိုးဆောင်ချက်တွေမှာတော့သက်ဆိုင်တဲ့ဝန်ကြီးဌာနတွေရဲ့ရှင်းလင်းတာတော့ဒါပေကဟိုးရင်တက်မလို့ဆိုရတဲ့ဘက်ကဆက်ပြီးထားတဲ့အမိန့်တွေမှာပါသွားတာပေါ့နော်ပါသွားပြီမဲ့လို့ဒီနောက်ပိုင်းမှာတော့အစီဝေးတယောက်သာတော့ပေါင်တက်တာမရှိဘူးပေါ့နော်မရှိတော့လည်းပဲဟိုတန်ရာချင်းချင်းနဲ့ဖြစ်ဖြစ်နေဆိုရင်ဒါတွေကိုတိုက်ခန့်ရတဲ့နိုင်ငံတော်သမ္မတစီပြန်ပြီးတော့တင်ပြဖို့ဆိုတော့ရှင်းလင်းပြောပြောအကြံပြုထားတယ်လို့ကျွန်တော်သိရတယ်။ဒါမှမဟုတ်ကျွန်တော်သမ္မတရုံးကိုတော့တင်ပြလာခြင်းတော့မရှိသေးဘူးပေါ့နော်တင်ပြလာတဲ့အခါမှာလည်းဟိုသမ္မတစီတင်ပြပြီးတော့ဆုံးဖြတ်ခံယူပြီးဆောင်ရွက်တော့မှာဖြစ်ပါတယ်
နိုင်ငံဝန်ထမ်းတွေအနေနဲ့အခြားစီးပွားရေးလုပ်ငန်းကြီးတွေမလုပ်ရဘူးဆိုတဲ့ကျင့်ဝတ်အစီအမံရှိပြီးသားပါနိုင်ငံဝန်ထမ်းတွေဟာနိုင်ငံဝန်ထမ်းဥပဒေမှာပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေကိုလိုက်နာတင်ပြီးတော့လိုက်နာမှုမရှိချိုးဖောက်ရင်အရေးယူတာတွေလုပ်ရမယ်ဆိုပေမဲ့လက်ရှိမှာဒီလိုကိစ္စတွေကိုဘယ်လိုအရေးယူဆောင်ရွက်လိုက်သလဲဆိုတာတိတိကျကျဖြစ်မနေဘူးလို့နိုင်ငံရေးလေးလာတုံ့ပြန်သူတပင်းသာဆရာဦးစီတူအောင်မြင့်ကအဝေးပန်းပါတယ
်ဝန်ထမ်းစီးပွားရေးကမှပါတဲ့အတိုင်းကိုတော့သူတို့လိုက်လာရမှာပေါ့နော်ဝန်ထမ်းစီးပွားရေးကမှတော့ပါပါတယ်နိုင်ငံဝန်ထမ်းတွေကဘယ်လိုစီးပွားရေးလုပ်ငန်းတွေဆိုရင်ဒါဒီအဲ့ဒီမှာဝင်ပါတာမျိုးတွေမလုပ်ရဘူးပါညာဆိုပြီးတော့အဲ့လိုပြဋ္ဌာန်းတာတော့ရှိတယ်အဲ့ဒီပြဋ္ဌာန်းချက်တွေကိုတော့လိုက်လာဖို့လိုမယ်လို့တော့ထင်ပါတယ်တကယ်လို့လိုက်လာတာမရှိဘူးအဲ့ချိုးဖောက်တယ်ပါညာဆိုတာကိုသူ့ကတည်းကဝန်ကြီးဌာနကပြည်ရင်တော်၎င်းအစိုးရအဖွဲ့ကပြည်ရင်တော်၎င်းတို့မို့ပြည်သူကဟိုတိုက်ကြရင်တော်၎င်းဒါသူတို့အရေးယူရမှာပေါ့အဲ့ဒါကအချို့ကိစ္စတွေလို့ဆိုရင်သူတို့ဌာနတွေအရေးယူတာမျိုးရှိတယ်လို့တော့ကြားတယ်ဒါပေမဲ့ဒီကိစ္စကိုဘယ်လိုကြောက်မလို့ဘယ်လိုအရေးယူလိုက်လဲဆိုတဲ့ဥစ္စာတော့ကျွန်တော်တို့တိကျကြအဲ့ဒါမသိရဘူး။နောက်သူတို့ရဲ့သဘောတဘာဝအရာလဲထုတ်ပြန်လဲအလေးထားလဲကျွန်တော်တို့မတွေ့ရဘူး။အဲ့ဒါတော့ဟိုအရေးဖြစ်ကလေးကအခုဖြစ်ပြီပေါ့နော်
။ဒါပေမဲ့အခုအစိုးရကအတတ်နိုင်ဆုံးဥပဒေနဲ့အညီရှင်းရှင်းဆောင်ရွက်တာတွေ့ရတယ်လို့ဆိုပါတယ်။အခရီးလိုက်စားမှုတက်ဖြက်ရေးဥပဒေကလည်းအရင်တုန်းကနဲ့စာရင်ပို့ပြီးတော့အရေးယူလာနိုင်တဲ့အခြေအနေတွေတွေ့ရတယ်လို့ဦးစီတူအောင်မင်းကဆိုပါတယ်။တက်မတော်ကအငိမ့်စားယူပြီးအရက်ဖက်မှာတာဝန်ထမ်းဆောင်နေတဲ့အစိုးရအရာရှိကြီးတွေအနေနဲ့အခုလိုစစ်တပ်စီးပွားရေးလုပ်ငန်းတွေမှာပါဝင်ပတ်သက်နေတဲ့အပေါ်မေးခွန်းထုတ်နေသလိုပဲစစ်တပ်စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်လို့လည်းဝေဖန်မှုတွေရှိလာနေပါတယ်။နိုင်ငံဝန်ထမ်းအဖြစ်ကာကွယ်ရေးဘတ်ဂျက်နဲ့တက်မတော်ပစ္စည်းဝယ်ယူထောက်ပံ့ရေးတို့အတွက်တာဝန်ရှိတဲ့တက်မတော်အရာရှိတွေကတပ်ပိုင်စီးပွားရေးလုပ်ငန်းခွဲတွေရဲ့ဥဆောင်အခန်းကဏ္ဍတွေမှာပါဝင်ပတ်သက်နေတာကဆိုးရွားတဲ့အကျိုးစီးပွားပဋိပက္ခဖြစ်စေသလိုပြည်ဝင်စစ်ရှိကြစေဖို့ဗန္ဒာရေးဆိုင်ရာမလုံဖြစ်နေတဲ့ဆိုပြီးဇွန်လ18ရက်ကထုတ်ပြန်တဲ့ Justice for Myanmar အဖွဲ့ထုတ်ပြန်ချက်မှာဝေဖန်ထားပါတယ်။ဒါကြောင့်မြန်မာစစ်တပ်အတွင်းအကျိုးစီးပွားပဋိပက္ခနဲ့အကျင့်ပြတ်ချစားမှုတွေကိုစုံစမ်းပေးဖို့ Justice for Myanmar အဖွဲ့ကတောင်းဆိုထားပါတယ်ရှင်။ကျွန်မအိမ်တနာထွန်းမှရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ်။